ကုဆိုရဲ့27ရာစုပင်လုံလို့နာမည်ပေးထားတဲ့ပြည်တော်စုညီညာရေးဤလာခံကြီးအောင်မြင်ကျင်းပပြည်စည်းခဲ့ပါပြီ။မြန်မာနိုင်ငံပြည်ထောင်လောက်မကပဲနိုင်ငံတကာအသံဝိုင်းကပါအာရုံစိုက်ခဲ့တဲ့အဲ့ဒီညီညာရေးဤလာခံကြီးဟာတကယ်ပဲအောင်မြင်မှုရတဲ့ဤလာခံတစ်ခုဖြစ်ပါရဲ့လား။ဤလာခံမှာဘလို့ထူးခြားချက်တွေရှိခဲ့သလဲ။ဤလာခံရဲ့ရှေ့အနာကဘာတွေဆက်ဖြစ်လာနိုင်အောင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ကျင်းပညာရေးကျိုးပဲ့မှုနဲ့ပတ်သက်လို့လက်ရှိကျင်းပပြီးသွားတဲ့27ရာစုပင်လုံငင်းငယ်ညီလာခံဟာပထမဦးဆုံးသောညီလာခံတော့မဟုတ်ပါဘူး။ပြီးခဲ့တဲ့5နှစ်တာကာလအာဏာရခဲ့တဲ့သမရဦးသိန်းစိန်သူ့တပ်တန်းမကုန်ခင်2016နှစ်စန်းပိုင်းလုံးကငင်းငယ်ညီလာခံတစ်ခုလုပ်ခဲ့ပူပါသေးတယ်။အခု27ရာစုပင်လုံငင်းငယ်ညီလာခံကတော့ဒေါက်တာဆက်စုချီဦးဆောင်နဲ့ NLD အစိုးရအာဏာရပြီး5လအတွင်းကျင်းပတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဒီညီလာခံကို27ရာစုပင်လုံးပထမညီငယ်ရေးညီလာခံလို့ခေါ်ဝေါ်ကြပြီးနောက်6လအတွင်းဒုတိယအကြိမ်နောက်ပိုင်းတတိယသတုတ္တစသဖြင့်ဇက်တိုက်ကျင်းပသွားဖို့ရည်ရွယ်ထားကြောင်းလည်းသိရပါတယ်။လက်ရှိအချိန်အစိုးရတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေအပြစ်ရက်သဘောတူညီချက်လဲတစုံတရာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KRO ဒုဥက္ကဋ္ဌအင်ဘန်လတပုံတက်ဖွဲ့တဖွဲ့ရဲ့ဗိုလ်ချုပ်ကြီးတယောက်အနေနဲ့နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရတက်မတော်လွှတ်တော်တိုင်းနာကောင်းဆောင်အသီးသီးရှေ့မှောက်မှာစကားပြောဆိုခွင့်ရခဲ့ယူမကဒီလိုပြောဆိုနေတာကိုတတိုင်းဒီလုံးတကဘာလုံးကကြည့်ရှုနိုင်အောင်ခွင့်ပြုပေးထားတာကိုကြည့်ရင်ဒီညီလာခံကြီးဘလောက်ထူးခြားမှုရှိတယ်ဆိုတာသတိပြုမိနိုင်ပါတယ်ဒါဟာမြန်မာနိုင်ငံမှာလက်လက်ရေးရပြီးစဉ်ကတည်းကဘယ်တော့မှမြင်တွေ့ခွင့်မရတဲ့ညင်ကွင်းမျိုးဖြစ်ပါတယ
်။အလားတူပါပဲ။ညီလာခံဖွဲ့ဝင်ညနေပိုင်းအစီအစဉ်မှာပွဲအစီအစဉ်နဲ့အငိမ့်သာဒုဗိုလ်ချုပ်ကြီးခင်စောဦး၊ချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမိုးစာကောင်းနဲ့ ABSDF ကရဲဘော်မျိုးဝင်းတို့ကညီလာခံတက်သူတွေနဲ့လေးလာသူတွေလိုက်နာရမယ့်စီကံအကြောင်းပြောဆိုခဲ့ပါတယ်။ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်အချက်16ချက်ထဲကအချက်နံပါတ်6နဲ့ခုနှစ်မှာကိုယ်စလဲတွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့တားမြစ်ထားပါတယ်။ဒါရီမကညီလာခံအတွင်းကြီးညာချက်တွေဆက်ရဆက်တန်းတွေဖျက်ဝေလို့ရဆိုရင်လည်းကျင်းပရေးအဖွဲ့ကိုအသိပေးရမှာဖြစ်ပြီးခွင့်ပြုမှဝင်ခတာလုပ်ရမယ်လို့ကြေညာပါတယ်။ဒေလာသူတွေဆိုရင်လည်းကိုယ်စလဲတွေရဲ့တင်ပြချက်တွေကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရုံနဲ့မကနောက်အဲ့ဒီပြောဆိုတင်ပြချက်တွေကိုပြန်ပြောဆိုတာပြန်ရေးသားတာလုပ်ရင်လည်းတင်ပြခဲ့သူရဲ့နာမည်နဲ့အဖွဲ့စည်းကိုပေါ်ပြခြင်းမပြုရဆိုပြီးကန့်သတ်ထားခဲ့တာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ညီလာခံကိုခန့်မှတ်ထဲမှာပဲအကန့်သတ်နဲ့ကျင်းပဖို့ရည်ရွယ်ထားတာမျိုးပါ။ဒါပေမဲ့ပွဲစီစဉ်သူတွေအနေနဲ့ဘလို့ပဲကန့်သတ်ထားခဲ့သည်ဖြစ်စေနောက်ရကျင်းပတဲ့ညီလာခံအစည်းအဝေးတင်ပြချက်တွေကိုအစိုးရပိုင်းနဲ့ပုဂ္ဂလိက channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်တဲ့အခါထုတ်ပြန်ထားတဲ့စီကံချက်တွေအဟောတိကံလို့ဖြစ်သွားစေပါတယ်။ညီလာခံကျင်းပဖို့ကိုယ်စလဲတွေတင်ပြဖို့နဲ့ပတ်သက်ပြီးနိုင်ငံပိုင်းရုပ်သံ channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုအဲ့ဒီထုတ်လွှင့်ပြသလိုက်တဲ့အတွက်လဲပွင့်လင်းမြင်သာမှုနဲ့ပတ်သက်ရင်အခုညီလာခံဟာမြမသမိုင်းမှာတကြိမ်တစ်ခါမှမပေါ်ပေါက်ခဲ့ဘူးတဲ့အခြေအနေဖြစ်ပေါ်ခဲ့သည့်အထိထူးခြားမှုရှိသွားခဲ့တာဖြစ်ပါတယ်။ဒီထုတ်လွှင့်မှုကြောင့်ပဲပြည်တွင်းကတိုင်းသားပြည်သူအားလုံးဟာအစိုးရတပ်မတော်လွှတ်တော်လက်နက်ကိုင်တိုင်းသားနိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးနဲ့လူပုဂ္ဂိုလ်အစည်းအဝေးရဲ့ထင်မြင်ယူဆချက်တွေလိုလားချက်တွေကိုသိခွင့်ရသွားကြတာဖြစ်ပါတယ်။
ညီလာခံရဲ့နောက်ထူးခြားချက်ကတော့ကိုကန့်တအောင်းပလောင်နဲ့ရခိုင်အေအေတက်ဖွဲ့၃ခုကကိုစလဲတွေတက်ခွင့်မရတာကလွဲရင်မြန်မာနိုင်ငံမှာရှိတဲ့ဗတ်အသီးသီးကအင်အားစုတွေတကယ့်ကိုစုံစုံညီညီတက်တဲ့ညီလာခံဖြစ်ခဲ့တာပါပြီးခဲ့တဲ့နှစ်စန်းသမရဦးသိန်းစိန်လက်ထက်ကျင်းပခဲ့တဲ့ညီလာခံတုန်းကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့တကယ့်ပြည်သူကိုစလဲစစ်စစ်တွေတက်ခွင့်မရတယ်လို့NCA အပြစ်ရဲ့လက်မှတ်ထိုးမထားတဲ့ KIO ဥဆောင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်တာမဟုတ်ပါဘူး။အလားတူတီးခြားလို့ဖြစ်နေတဲ့ UWSA ဝါနဲ့မိုင်းလာအဖွဲ့ကိုယ်စားလှယ်တွေလည်းမတက်ရောက်ကြပါဘူး။ဒီ27ရာစုပင်လုံညီလာခံကတော့အလုံးစုံစုံညီညီတက်တဲ့ပွဲအလုံးကိုယ်သဘောထားဆန္ဒတွေကိုပွန့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့ပွဲအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းညီနာခံဒုတိယနေ့မှာတော့ UWSA ဝအဖွဲ့ ကိုယ်စားလှယ်တွေပြန်ထွက်ခွာသွားတဲ့ဖြစ်စဉ်တော့ကြုံခဲ့ရပါတယ်။တကယ်တော့ဒီအဖြစ်ပြက်ဟာအစိုးရကတော့၎င်းတက်မတော်ဘက်ကတော့၎င်းတမင်ခွဲခြားဆက်ဆံတဲ့အနေအထားမျိုးမဟုတ်ပဲကိုယ်စားလှယ်အဖွဲ့နဲ့ပွဲစီစဉ်ရမှာပါဝင်တဲ့လက်နက်ကင်တိုင်းနာကိုယ်စားလှယ်တွေအကြားချိတ်ဆက်မှုလွဲချော်ခဲ့တဲ့ဖြစ်စဉ်လောက်ပဲဖြစ်ပါတယ်။ဒါပေမဲ့ UWSC အဖွဲ့ကိုယ်တိုင်ကတကယ်ခေါင်းဆောင်တွေတက်တာမဟုတ်ပဲမြို့ပေါ်ဆက်ဆံရေးယုံတာဝန်ရှိသူတွေလောက်ပဲဆီလွတ်တာဖြစ်စဉ်စဖြစ်ဖြစ်ချင်းအဲ့ဒီကိုယ်စားလှယ်တွေကသူတို့ဗဟိုဌာနချုပ်ကိုသတင်းပို့ခဲ့တာဒီအပေါ်မှာအဝေးကဗဟိုခေါင်းဆောင်တွေကလည်းနားလည်မှုလွဲပြီးပြန်ခေါ်တာစတဲ့အကြောင်းကြောင့်ဝါကိုယ်စားလှယ်အဖွဲ့ပြန်သွားတဲ့အနေအထားဖြစ်ပေါ်စေခဲ့တာပါ။
အကောင်းဘက်ကတွေးကြည့်ရင်တော့ဒီဖြစ်စဉ်ကြောင့်နောင်စပ်ပြီးအကောင့်ထဲပေါ်မဲ့ငင်းငယ်ရေးဖြစ်စဉ်မှာဝါတက်ဖွင့်နဲ့ပတ်သက်ပြီးသတိထားကင်တွယ်ဆောင်ရွက်ရမယ်။အများကြီးစူးစမ်းအားထုတ်ဖို့လိုမယ်ဆိုတာကိုတော့သင်ခန်းစာယူနိုင်ကြပါလိမ့်မယ်။ညီလာကနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကကုလိုပြောခဲ့ပါတယ်။ဒီညီလာကမှာပုံမှန်လေးလေးဝေဖန်တာတို့တိုက်ခိုက်တာတို့လည်းပါသွားပါ machine young Tony, Bethanari will pitch in my hope I will so get the low. A cruiser, a super DD Bogumia, Pilda Niyama, Bazulia, Tego, Bobi, Legi, Niyama, Azan Le, Bazulia, Nagago, Mena Mureniyama, Azan Le Surale, Paula Valime, Suvile Pilda Gavare, Pibiolo Babe, Dina Sati Yazu Pilo, Yena Yilaga, Dandiga, Eazu, Tidi, Lula Jadwe, Melinja Dugo, Pumbo Lele, Topo Nine, Eddie Topo Jadigo, Dina Bizu, Alo, Fuku Yakere, Bethanari, Pishimo, Lanza, Two Nine. Tamaima alun tujuh hari ni langgan tu kupi bajau, tunggu dia tiada layar balik.